မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့78မျိုးဆက်ကျောင်းသားကောင်းဆောင်ကိုကျင်းပြီး NLD လွှတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတော်တို့နဲ့အတူနောက်ထပ်နှစ်ယောက်ကိုကွမ်းမြလိုက်တဲ့တဲ့တင်ကြောင်းသူ့အနေနဲ့အင်မတန်ဒေါသထွက်ယူကျုံမြဖြစ်ရတယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကပြောကြားလိုက်ပါတယ်စစ်ကောင်စီရဲ့အခုလိုရက်ဆက်တဲ့လုပ်ရက်ကိုကမ္ဘာနိုင်ငံတွေကအချိုးအကွေ့တစ်ခုဖြစ်နေမှတ်ယူပြီးတော့မြန်မာနိုင်ငံပြည်ထောင်စုကိုတုံ့ပြန်သင့်ပြီးလို့အထူးတန်တမန် Tom Andrews ရဲ့ကြေညာချက်မှာရေးသားထားပါတယ်ကွမ်းမြခံရသူ၄ယောက်လုံးကိုစစ်ခုံရုံးမှဆစ်ဆီးအမိန့်ချခဲ့ပြီးအယူခံဝင်ခွင့်မရခဲ့တာဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရရောက်တယ်လို့သူကထောက်ပြပါဗျ။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ခိုင်မာတဲ့ဆောင်ရွက်မှုတွေလှုပ်လာဖို့စစ်အစိုးရကဘာထပ်ပြီးတော့လုပ်ပြရအောင်မှာလဲလို့လည်းမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကသူ့ရဲ့ထုတ်ပြန်ချက်မှာမေးခွန်းထုတ်ထားပါဗျ။သူတို့ရဲ့အခြေခံလွတ်လပ်ခွင့်တွေကိုကျင့်သုံးတဲ့ကိုချင်းမီကိုဖြိုးစရာတော်ကိုလှမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုဆရာနာရှင်အဖွဲ့အစည်းကကွမ်းမြလိုက်တဲ့အပေါ်ပြစ်တင်ရှုံချတယ်လို့အမေရိကန်တရုံကလည်းထုတ်ပြန်ပါတယ်။သူတို့ကိုဆုံးရှုံးခဲ့ရတဲ့အတွက်မြန်မာပြည်သူတွေနဲ့အတူပူဆွေးတော့ကရောက်ရကြောင်းနဲ့ကြံရည်သူမိသားစုတွေမိတ်ဆွေနဲ့ထပ်တူဝမ်းနဲ့စိတ်ကောင်းဖြစ်ရတယ်လို့အမေရိကန်တရုံထုတ်ပြန်ချက်မှာရေးသားထားပါတယ်။ဂျာမနီပြင်သစ်စတဲ့ဥရောပနိုင်ငံတွေကလည်းဒီလောက်ရက်ကိုဝေဖန်ဖြစ်တင်နေကြပါတယ်။တရုတ်နိုင်ငံကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခတွေကိုဖွဲ့စည်းပုံမူပေါင်းတွေတဲကနေသာအဖြေရှာတင်တယ်လို့တရုတ်နိုင်ငံဈာရေးဌာနပြောခွင့်ရဂျောင်းလီကျန်းကပြောကြားခဲ့ပါတယ်
။ဒူဟာထူရီတောင်းလည်းယူခွင့်နဲ့ပေါ့တော့ဒူဟာစတုံးကျန်းချေပုတ်ကန်းဆွနဲ့
မြန်မာနိုင်ငံကတက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့နိုင်ငံရဲ့ရေချေအကျိုးကိုရှေ့ရှုပြီးတော့ဖြည့်ဆင်းတင်ကြောင်းနဲ့ဖွဲ့စည်းပုံမူပေါင်းတွေတွင်ကနေသဘောထားကွဲမှုတွေပဋိပက္ခတွေကိုဖြည့်ဆင်းတင်ကြောင်းတရုတ်နိုင်ငံကအမြဲတမ်းတိုက်တွန်းနေတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရပြောကြားသွားတာပါဒီမိုကရေစီလိုလားသူ၄ယောက်ကိုဖွဲ့မြလိုက်တဲ့အပေါ်ဂျပန်နိုင်ငံကအပြစ်တင်ပြီးတော့ငြင်းငြင်းချမ်းချမ်းအပြေချဖို့အတွက်ထပ်ပြီးတော့တောင်းဆိုလိုက်ပါတယ
်今回の国軍の行いは我が国が一貫して求めてきました非拘束者の解放に大きく逆行するもの
です。မြန်မာစစ်တပ်ရဲ့လုပ်ရဟာငြိမ်းချမ်းတဲ့နီးလန်းတဲ့အဖြေချပါလို့ဂျပန်နိုင်ငံကဒီဇိုင်းမတ်မတ်တောင်းဆိုနေတာကိုစန့်ကျင်နေတယ်လို့ဂျပန်ကက်ဘိနက်အဖွဲ့ဒုတိယအတွင်းဝင်ချုပ်ယိုရှိဟီကိုအိုက်ဆိုဇာကီကပြောကြားခဲ့တာပါ။အခုလိုလုံလိုက်တဲ့အတွက်ပြည်သူတွေရဲ့သဘောထားအမြင်တွေပို့ပြီးတော့အဆုံးရောက်သွားစေနိုင်တယ်လို့နိုင်ငံတော်မှာမြန်မာဟာပို့ပြီးတော့အထီးကျန်သွားလိမ့်မယ်လို့လည်းသူကပြောပါရယ်။ဆရာနာတိမ်ပြီးနောက်ပိုင်းသေဆုံးခဲ့ရသူအားလုံးရဲ့ချမ်းရည်သူမိသားစုတွေအတွက်ဂျပန်နိုင်ငံကအထူးဝမ်းနဲ့စိတ်မကောင်းဖြစ်ကြောင်းလဲဂျပန်ကက်ဘိနက်အဖွဲ့ဒုတိယအတွင်းဝင်ချုပ်ကပြောကြားပါရယ်။ကိုချင်မီကိုဖြိုးစရာတော့ကိုလှမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုကွမ်းမြလိုက်တာဟာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရတစ်ခုအနေနဲ့တမိုင်းတွင်မဲ့တရားဥပဒေမဲ့လုပ်ရတစ်ခုသာဖြစ်တယ်လို့ NUG အစိုးရအဖွဲ့အကြမ်းရေးဝန်ကြီးဒေါက်တာဇော်ဝေဆိုးကလည်းတုံ့ပြန်ခဲ့ပါတယ်။အခုသတင်းကြောင့်ဖြီသူတွေမျိုးဆက်တက်တွေចောင်းသားတမကတွေအနေနဲ့သွေးစုပြီးဒေါသနဲ့မတုံ့ပြန်ကြဘဲဒီဒေါသတွေကိုအင်အားအဖြင့်တုံးပြီးတော့စနစ်တကျတုံ့ပြန်ဖို့လဲဒေါက်တာဇော်ဝေဆိုးကတိုက်တွန်းပါတယ်။တည်တံချခံရမယ့်အကျဉ်းသား၄ယောက်ကိုဥပဒေလုံထုံလုံဒီနေတဲ့အညီဖြစ်တဲ့စီရင်ဆောင်ရွက်ခဲ့တယ်လို့ဒီနေ့တင်းလာနေထုတ်စစ်ကောင်စီသတင်းစာရီထဲမှာဖော်ပြခဲ့တာဖြစ်ပါတယ်။ဗန်ဒီကကွက်မြလိုက်တယ်လဲဆိုတာအင်းစိန်အချင်းချောင်တာဝန်ရှိသူတွေကမိသားစုဝင်တွေကိုအတိအကျပြောဖို့လဲညှင်းဆန်းခဲ့ပါတယ်ရှင်။